Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ22ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူရပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်ဆိုးမြင့်ပါဒီကနေ့တနင်္လာမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းယူကရီးယားတပ်အဖွဲ့ဆက်ယုံနဲ့တိတ်မဝေးတဲ့မြို့မှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။ရုရှားသမ္မတရဲ့လူယုံတဦးသမီးကားဘုံခွဲလုံးကြံခံရပါတယ်။အမေရိကန်သမ္မတကတော့ဂျေးဘိုင်ဒင်ကိုဗစ်ကာယောဂါပိုးမတွေ့ရှိတော့ဘူးလို့ကြေညာလိုက်ပါတယ်။မြန်မာအပါအဝင်အရှိတောင်အရှာနိုင်ငံတွေကအလို့သမားတွေကိုအာရမခိုင်းစေတဲ့ဟောင်ကောင်သားတချို့အဖမ်းခံခဲ့ရပါတယ်။အဲ့ဒီနောက်ဆက်သွယ်မေးမြန်းချက်တစ်ခုမှာတော့
အမြင်မှုမရှိဘူးဆိုတဲ့ဥစ္စာမျိုးကိုကျွန်တော်တို့ခြုံပြီးပြောလို့ရပါတယ်အဲဒါကြောင့်အပြည်သူအတန်ကိုနားထောင်ပါပြည်သူတွေရဲ့ဆန္ဒကိုနားလည်ပြီးတော့ပေါင်းရပါ
ကုလအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ကြီးစင်ပေါ်တုံးတက်ချက်မှာကြားရမှာဖြစ်ပါတယ်အဲ့ဒီနောက်ထိုင်ဝမ်ဒေသခံတွေစစ်ပွဲအတွက်ဂျိုတင်ပြင်ဆင်နေတဲ့အကြောင်းနဲ့အိန္ဒိယနိုင်ငံကက်ရှမီးယားဒေသကလက်မှုအမှုပညာတွေအကြောင်းစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးမှာပါအပတ်စဉ်ကဏ္ဍတွေအနေနဲ့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုတ္တနဲ့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုတင်ဆက်ပေးမှာပါကဲအခုတော့ဒီကိရိမနဲ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမွန်နဲ့ကျွန်တော်ပြောပြပေးမှာဖြစ်ပါတယ
်ယူကရိန်းနိုင်ငံရဲ့ဇပိုရီဇီးယားနျူကလ িয়ার ဒဟာပေးဆက်ယုံနဲ့တိမ်မဝေးလှတဲ့နီကိုပိုမြို့မှာတနင်္ဂနွေနေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခံရပါတယ်ဒီသတင်းပတ်အတွင်းမှာပဲရုရှားရဲ့ယူကရိန်းကျူးကျော်စစ်ကာလ6လပြည့်လာချိန်မှာရုရှားဘက်ကရရက်ဆက်ဆက်တစ်ခုခုလှုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမာဇလန်စကီးကလည်းသတိပေးထားပါဗျ။ယူကရိန်းရဲ့အဓိကကြတဲ့ပင်လယ်နက်စိတ်ကမ်းသီးနှံသင်္ဘောမှုအချက်အခြာအိုဒက်ဆာအနီးနေရာတွေကိုရုရှားကပိတ်မထားနေတာပါ။ဒါပေမဲ့နီကိုပိုအပေါ်လက်နက်ကြီးနဲ့တိုက်ခိုက်မှုကတော့အထူးစိုးရိမ်စရာဖြစ်နေပါဗျ။မြို့မှာလက်နက်ကြီးကြီး25ခုထိမှန်ခဲ့ကြောင်းစေယုံတခုမီးလောင်ပြီးလူ3000ကျော်လျှက်စစ်ပြီးတက်တော့ခဲ့ကြောင်းဒေတာဆိုင်ရာအုပ်ချုပ်ရေးမှူးက Telegram မှာရေးသားထားပါတယ်။ Zaporizhia Nuclear Database စေယုံအနီးတိုက်ခိုက်မှုနောက် Ukraine ရဲ့ဒုတိယအကြီးဆုံး Nuclear စေယုံနဲ့တိမ်မွေးလာတဲ့တောင်ပိုင်းက Vonezhny မြို့ကိုစနေနေ့ကမစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်မှုတွေကြောင့် Nuclear မတော်တဆမှုဖြစ်လာမဲ့အရေးကိုကမ္ဘာကောင်းဆောင်တွေကြားစိုးရိမ်နေကြပါတယ်။ Russia ရဲ့ Ukraine ကျူးကျော်စစ်ဟာဗုဒ္ဓဟူးနေ့မှာ6လပြည့်မှာဖြစ်ပြီးယူကရိန်းရဲ့32မြောက်လွတ်လပ်ရေးနေ့လည်းဖြစ်ပါတယ
်။ရုရှားသမ္မတဗလာဒီမာပူတင်ရဲ့လူယုံတဦးဖြစ်တဲ့အလက်ဇန်ဒားဒူဂျင်ရဲ့သမီးဖြစ်သူဟာကားဘုံပေါက်ကွဲမှုကြောင့်တနင်္ဂနွေနေ့ကသေဆုံးသွားကြောင်းရုရှားအာဏာပိုင်တွေကပြောပါတယ်။အသက်29နှစ်အရွယ်ရုံးမြင့်တန်ကြားသတင်းဝေဖန်သုံးသပ်သူဒါရီယာဒူဂျင်ဟာသူ့ဖခင်နဲ့အတူတက်ရောက်ခဲ့တဲ့ယဉ်ကျေးမှုပွဲတော်ကနေတဦးတည်းကားမောင်းပြန်လာစဉ်ဘုံပေါက်ကွဲပြီးသေဆုံးခဲ့ပါတယ်။ပြန်ကန်ဒီအချိန်ကျမှသူဖခင်ကတခြားကားတစ်စီးကိုယူပြီးတနီးယာကိုထွက်သွားတဲ့အတွက်ကြောင့်ဒါရီယာဒူဂျင်ကသူဖခင်ကားကိုယူဆောင်မောင်းနှင်လာစဉ်မှာအဲ့ဒီလိုပေါက်ကွဲမှုဖြစ်သွားခဲ့တာလို့မျက်မြင်သက်သေတွေကကိုးကားပြီးတချို့ရုရှားမီဒီယာတွေကဖော်ပြကြပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းကြေညာခြင်းမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ရဲ့အကြံပေးအရာရှိဟောင်းစာဂျီမာကော့ကအခုလောက်ကြံမှုဟာသမီးဖြစ်သူကိုဥတီတာမဟုတ်ပဲဖခင်ဖြစ်သူကိုရည်ဝဲတာဖြစ်နိုင်တယ်လို့ RNA သတင်းဌာနကသုံးသပ်ပြပါတယ်။ယူကရိန်းစစ်ထောက်လိုင်းရင်းနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတာထင်ရှားပါတယ်လို့သူကပြောဆိုပါတယ်။ယူကရိန်းသမ္မတရဲ့အကြံပေးမီခေလိုပိုတိုရက်ကတော့ရုရှားလိုနိုင်ငံမျိုးမိမိတို့ယူကရိန်းနိုင်ငံဟာရာဇဝတ်မှုကျူးလွန်တဲ့နိုင်ငံအကြမ်းဖက်တဲ့နိုင်ငံမဟုတ်ကြောင်းညင်းဆိုလိုက်ပါတယ်။ဖခင်ဖြစ်သူအလက်ဇန်ဒားဒူဂျင်ဟာသမ္မတပူတင်ရဲ့လူယုံဖြစ်တယ်လို့နိုင်ငံရေးအရာလဲဩဇာရှိသူလို့အများကယူဆနေကြပါတယ်။အခုသေဆုံးသွားတဲ့သမီးဖြစ်သူကိုတော့ယူကရိန်းကျူးကျော်စစ်ကိုထောက်ခံတဲ့ရေးသားဖော်ပြချက်တွေအတွေ့အမေရိကန်ကတန်ခတ်အရေးယူထားပါတယ်ခင်ဗျာ
။2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်အသက်ဝင်စေရေးကြိုးပမ်းမှုအနေနဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးတနင်္ဂနွေနေ့မှာအမေရိကန်သမ္မတအင်ဖြူတော်ကြေညာချက်မှာတော့ယူကရိန်းအရေးကိုအထူးအလေးထားဖော်ပြထားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အရေးလက်ရှိဆွေးနွေးညှိနှိုင်းမှုတွေကိုသူတို့ဆွေးနွေးခဲ့ကြတဲ့အပြင်အရှေ့အလယ်ပိုင်းဒေသတွင်းကမိဖက်တွေကို ပိုပြီးခိုင်ခိုင်မာမာပံ့ပိုးရေးနဲ့ဒေသရင်းမှာအီရန်ရဲ့မတိမငြိမ်ဖြစ်စေရေးဆောင်ရွက်ချက်တွေကိုထိမ့်သိမ်းကာကွယ်ရေးပူးတွဲဆောင်ရွက်ရေးလိုအပ်ချက်တွေကိုလည်းဆွေးနွေးခဲ့ကြကြောင်းအင်ဗျူရိုကြေညာချက်ကိုကိုးကားပြီးရိုက်တာသတင်းကဖော်ပြထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်၊ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်တို့ကြားအရှိအလယ်ပိုင်းအရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့တော့အင်ဗျူရိုဘက်ကအသေးစိတ်အချက်အလက်တွေကိုမထုတ်ပြန်ပါဘူး။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေရောချပြီးအပြန်အလှန်အားဖြင့်တန်ခတ်ပိတ်ဆို့မှုဖြေလျှော့ပေးတဲ့သဘောတူညီချက်ကိုပြန်လည်ရှင်းတန်းစေရေးအတွက် EU ဥရောပသမဂ္ဂရဲ့အပိသက်အဆိုပြုချက်အပေါ်အီရန်ရဲ့တုံ့ပြန်ချက်ကိုပြန်လည်သုံးသပ်နေကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကပြောဆိုထားတာပ
ါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူး Aries Hall ကမှထိုင်ဝမ်ကျွန်းတိုင်ပေမြို့တော်ကိုတနင်္ဂနွေနေ့ကရောက်ရှိလာပါတယ်ထိုင်ဝမ်ကျွန်းကိုလက်အောက်ခံအဖြစ်သဘောထားတဲ့တရုတ်နိုင်ငံကအမေရိကန်နိုင်ငံရဲ့သမားတွေရဲ့ခီးစဉ်တွေကိုအပြင်းအထန်ကန့်ကွက်နေတဲ့ကြားမှာပဲအမေရိကန်တာဝန်ရှိသူတဦးရောက်ရှိလာခဲ့တာဖြစ်ပါတယ်ဒီလာဇန်ပိုင်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့နှစ်ရက်ကြာကြီးစဉ်ဖြစ်သွားရောက်ခဲ့ချိန်ကစလို့တရုတ်စစ်တပ်ကထိုင်ဝမ်ကျွန်းအနီးစီးရေးလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအမေရိကန်လွှတ်တော်အမတ်အဖွဲ့တစ်ဖွဲ့ရောက်ရှိခဲ့ပါတယ်အုပ်ချုပ်ရေးမှူးဟောကုန်းကတောင်ကိုရီးယားနိုင်ငံကိုလည်းသွားမယ့်အကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့တဲ့တစ်ချိန်တည်းမှာပဲထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တနင်္လာနေ့မှာတွေ့ဆုံမယ်လို့ထိုင်ဝမ်သမ္မတရုံးကနေပြောပါတယ်ထိုင်ဝမ်တောင်ကိုရီးယားတို့နဲ့အဓိကကဏ္ဍတွေမှာမိဖက်တွေအဖြစ်ခိုင်မာအားကောင်းလာစေမဲ့ဆက်ဆံရေးအသစ်တွေတည်ဆောက်ဖို့ခွန်အားတွေရရှိခဲ့ကြောင်းအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးအရစ်ဟွန်ကုံကပြောပါတယ
်ဒီအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.33 MHz ဟိုင်ဒိုမီတာ40 kHz 8433ညဟိုင်ဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာအာမထိမ့်သိမ်းခိုင်းစေခံရတဲ့လိန်လယ်တဲ့အလုပ်တွေတီထောင်မှုဆွဆွဲချက်နဲ့ဟောင်ကောင်သား9ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်မြန်မာကမောရီးယားထိုင်းနဲ့လာအိုတို့လိုနိုင်ငံတွေမှာဝင်ငွေကောင်းတဲ့အလုပ်ကိုင်တွေနဲ့မလုံးပေးခေါ်ယူပြီးပြန်ခွင့်မပေးဘဲအာရမခိုင်းစေခံရကြောင်းခိုင်းစေခံရသူတွေကဒီလာပိုင်းတွေအတွင်းမှာပဲပြောဆိုကြတာပါဒီလိုလိန်ညာခိုင်းစေမှုတွေမှာလူကုန်ကူးခံရသူတွေကိုကယ်တင်ရေးအတွက်ဟောင်ကောင်မှာပြီးခဲ့တဲ့ကြာသပတေးနေ့ကအထူးအဖွဲ့တစ်ခုကိုအာဏာပိုင်တို့ဖွဲ့စည်းခဲ့တာပါရဲထံအကူအညီတောင်းခံမှု36ခုစလုံးနီးပါးဟာအလိန်ညာအလုပ်တွေနဲ့ဆက်ဆက်ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ရဲ့ရာဇဝတ်ကိုင်များဆိုင်ရာဘူရိုအကြီးတန်းရဲမှူးတိုနီဟိုကပြောပါရယ်ပြည်ပမှာဖြစ်နိုင်ခြေမရှိတဲ့အလုပ်တွေကိုလက်ခံလာစေရေးဟောင်ကောင်ဒေသခံတွေကိုလိန်လဲနေသူလို့တန်တရားနဲ့အမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးကိုဖမ်းဆီးထားကြောင်းလည်းရဲမှူးဟိုကတနင်္ဂနွေနေ့မှာပြောပါရယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာလိန်ညာခံရသူ22ဦးရှိနေစေဖြစ်ကြောင်းယုံကြည်ထားကြောင်းနဲ့ဒီထဲက9ဦးကတော့သူတို့မိသားစုတွေဒါမှမဟုတ်ဟောင်ကောင်ရဲကိုလည်းဆက်သွယ်မှုမရှိဘူးလို့ရဲမှူးဟိုကပြောပါရယ်လေပြားခံရသူတွေကိုလင်းရင်လက်မှတ်ပေးပြည်ပကိုခေါ်ယူပြီးလေစိတ်ရောက်ချိန်မှာသူတို့တွေကအများစုရဲ့နိုင်ငံကူးလက်မှတ်တွေကိုတင်ယူကြောင်းဒီနောက်မှာတော့တခြားလူတွေကိုလိန်ညာတဲ့လုပ်ငန်းတွေမှာအာရမခိုင်းစေခံရကြောင်းသူကပြောပါတယ်မြန်မာနိုင်ငံကရင်ပြည်နယ်ထဲမှာဟောင်ကောင်တူတလားလောက်ပိတ်မိနေခဲ့ပြီးသူ့မိသားစုကအကူအညီတောင်းခံခဲ့ကြောင်းလဲဟောင်ကောင် DAP ပါတီကနိုင်ငံရေးသမားတွေကတနင်္ဂနွေနေ့မှာသတင်းထုတ်တွေကိုပြောပါတယ်
အမျိုးသားတွေလိန်သူဆက်ဆံတာကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတာကိုပယ်ဖျက်မဲ့အကြောင်းစင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကပြောဆိုလိုက်ပေမဲ့အမျိုးသမီးနဲ့အမျိုးသားကြားမှာသာတရားဝင်ထိမ်းများလက်ထပ်ခွင့်သတ်မှတ်ချက်ကတော့အပြောင်းအလဲရှိမှာမဟုတ်ကြောင်းပြောပါတယ်စင်ကာပူလူမှုအတိုင်းဝိုင်းကြားအထူးသဖြင့်လူငယ်တွေဟာဂေးတွေကိုအရင်ကထည့်ပို့ပြီးလက်ခံနေကြပြီလို့လည်းပြောပါတယ်အမျိုးသားချင်းလိင်ဆက်ဆန္ဒကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတဲ့ဗြိတိရှားကိုလိုနီလက်ထက်ကရာဇသက်ကြီးပုံမှ300ကကြီးကိုပယ်ဖျက်မှာဖြစ်ကြောင်းနှစ်ပတ်လည်အမျိုးသားနေ့မိန်ကွန်းမှာစင်ကာပူဝန်ကြီးချုပ်ကထည့်သွင်းပြောဆိုသွားတာပါဒါပေမဲ့လည်းဥပဒေကိုဘယ်တော့ဖျက်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးစင်ကာပူမှာပုံမှ300ကကြီးအရအေးယူခံရရင်အမြင့်ဆုံးထောင်ဒဏ်နှစ်နှစ်အထိအပြစ်ပေးခံရနိုင်ပေမဲ့လက်တွေ့ကျင့်သုံးတာတော့မရှိသေးပါဘူးအာရှတလွားနိုင်ငံတွေမှာလိင်စိတ်ကွဲပြားသူ LGBTQ အတိုင်းဝိုင်းပေါ်ရာဇဝတ်မှုနဲ့အရေးယူနိုင်တဲ့ဥပဒေတွေကိုရှော့ချလာခဲ့ရမှာ အိန္ဒိယနိုင်ငံမှာကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့လိင်သူဆက်ဆံသူတွေအပေါ်အရေးယူတဲ့ဥပဒေကို2018ခုနှစ်မှာအိန္ဒိယတရားရုံးကပယ်ဖျက်ခဲ့တယ်လို့ထိုင်းနိုင်ငံမှာတော့လိင်သူချင်းပေါင်းသင်းဆက်ဆံတာကိုတရားဝင်လက်ခံဖို့နှိစက်လာနေပါပြီ။မြန်မာနိုင်ငံမှာတော့ဗြိတိရှားကိုလိုနီလက်ထက်ကရာဇသက်ကြီးပုံမှ300ကကြီးဟာအခုချိန်ထိထောင်ထမ်းအပြစ်ပေးနိုင်တဲ့ဥပဒေအဖြစ်တည်ရှိနေစေဖြစ်ပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမျိုးတော်မိုဂါဒီရှုကဟိုတယ်မှာနိုင်30ကြာစီးနင်းတက်ခတ်မှုပြီးဆုံးသွားပြီဖြစ်ကြောင်းဆိုမာလီတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါရတယ်။တေဆုံးသူ22ဦးရှိသွားပြီဖြစ်ကြောင်းဆိုမာလီကျမ်းမာရေးဝန်ကြီးအလီဟာဂျီအာဒန်ကတနင်္ဂနွေနေ့မှာပြောပါရတယ
်။
ဆေးရုံတွေကနေရရှိတဲ့စီးရင်တွေအရာထိခိုက်ဒဏ်ရာရသူ118ဦးရှိပြီး15ဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရရှိတာကြောင့်ကျမ်းမာရေးဝန်ကြီးကပြောဆိုသွားတာပါ။တောက်ကြနေညမှာအယ်ရှာဘတ်စစ်သွေးကြွတွေက Hyatt ဟိုတယ်ကိုတိုက်ခိုက်ခြင်းကဆလို့ဆိုမာလီလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာမှာပောက်ကွဲမှုတွေပစ်ခတ်မှုတွေအတော်များများရှိခဲ့ကြောင်းလဲလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်
။ကိုဗစ်ကာယောဂါကြောင့်တောင်ကယ်ရိုလိုင်းနားပြည်နယ်မှာတီးတန့်ခွဲနေထိုင်နေရတဲ့အမေရိကန်သမ္မတကတော်ဂျေးဘိုင်ဒင်ကိုအခုတခါဆန်းသက်ရမှာယောဂါပိုးကူးစက်မှုမတွေ့ရတော့ဘူးလို့သမ္မတကတော်ရဲ့ယုံကတနင်္ဂနွေနေ့ကပြောပါတယ်။ယောဂါဘူကင်းရှင်းတာကြောင့်သမရဂျိုးပိုင်တင်နဲ့အတူအပန်းဖြေခီးထွက်ရင်တီးတန့်ခွဲနေထိုင်နေရတဲ့သမရဂရောဟာဒလဝဲပြည်နယ်ကမ်းခြေကနေအိမ်ကိုပြန်တော့မယ်လို့ပြောပါတယ်ခင်ဗျာ ဒီကနေ့တင်းလာမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတင်းတွေကိုကိုရဲမွန်နဲ့ကျွန်တော်ပြောပြပေးတာပါVOA American အသံရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းသုံးသပ်ချက်နဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ပထမအဦးဆုံးအနေနဲ့ကြားရမှာကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolan Hazard တာဝန်ယူပြီးနောက်ပထမအဦးဆုံးအကြိမ်ဖြစ်တာဝန်ယူခဲ့တဲ့ခီးစဉ်ဟာမျှော်မှန်းသလောက်အကျိုးမရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောပါတယ်အထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းထုတ်ပြန်တဲ့ကြေညာချက်အပေါ်စစ်ကောင်စီကအမြဲအပြင်းထန်တုံ့ပြန်ခဲ့တာဘယ်လိုအကြောင်းတွေကြောင့်ဖြစ်ပါသလဲကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ခီးစဉ်အပေါ်တန်မတ်ကြီးဦးကျော်မိုးထွန်းရဲ့အမြင်ကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာနားဆင်ကြပ
ါတန်မတ်ကြီးဦးကျော်မိုးထွန်းခင်ဗျာဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolan Hazard ရဲ့မြန်မာပြည်ခီးစဉ်ရလက်အပေါ်မှာပေါ့လေအကြီးဘယ်လိုသုံးသပ်မိပါသလဲခင်ဗ
ျဒီ special envoy မြန်မာနိုင်ငံကိုသွားတယ်အဲသွားပြီးပြန်လာပြီးတော့ဒီ special envoy ကသူပြောတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်တာရှိတယ်ပေါ့နော်အဲဆိုတော့အဲ့ဒါပြီးတော့တိတ်တရက်လောက်ကြာတော့ဒီစကားစားဘက်ကနေပြီးတော့စာမျက်နှာ20ကျော်ပေါ့နော်အဲ့ဒါနဲ့ပြန်ထုတ်ပြန်တာတွေ့ပါတယ်ဆိုတော့ဘာလို့အဲ့လိုမျိုးထုတ်ပြန်တာအကြီးလိုက်တယ်ဆိုရင်ဒီစကားစားနဲ့ဒီ special invoice ကြားမှာတော့အမြင်မတူတာတွေဆွေးနွေးတဲ့အချိန်မှာတယောက်နဲ့တယောက်ပေါ့နော်ဟိုထောက်ပြတာတွေဘာမှမတူတာတွေအများကြီးရှိရဲဆိုတဲ့ဥစ္စာမျိုးတော့သတိထားမိတဲ့ဥစ္စာမျိုးတော့ရှိပါတယ်အထူးသဖြင့်ပေါ့နော်ခီးစဉ်နဲ့ပတ်သက်လို့ဘာပြောပြောဒီ NUG ဘက်ကလည်းပေါ့နော်သတင်းထုတ်ပြန်တာတွေရှိတယ်ပေါ့နော်အဲဆိုတော့ဟိုအဓိကအဖြစ်ပေါ့နော်ကျွန်တော် personal အမြင်အရကြည့်ရင်လည်းပေါ့နော်ဒီသွားတဲ့ခီးစဉ်က timing ကပြဿနာရှိနေတယ်ပေါ့နော်တစ်ခါကြတော့ဒါ special invoice နေနေပေါ့နော်သူ့ကိုခံထားတယ်တာဝန်ယူဆိုရှစ်လအတွင်းမှာသူသွားရောက်ခဲ့တဲ့ဥပမာပေါ့နော်ဒီဒါကတော့သူ့ mandate မှာရှိတဲ့အတိုင်းသူအကောင့်ထဲပေါ်တာဖြစ်တယ်ဒါပေမဲ့ timing ကတော့နည်းနည်းလေးကျွန်တော်တို့အတွက်ကစိုးရိမ်စရာဖြစ်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒီကိုဂျင်မီတို့ကိုဖြိုးဆွေရတော်တို့ကိုဒီမတရားတပ်ဖြတ်ပြီးတော့နော်ဒီ extrajudicial execution လုပ်ပြီးမကြောက်ခင်ပဲပေါ့နော်နှစ်ပတ်ကြော်ကြော်လောက်အချိန်မှာပဲသူသွားတဲ့ခီးစဉ်ဖြစ်တဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့ကတော့တော်တော်လေးကိုဟိုမကြိုက်တဲ့ပုံစံမျိုးကိုတော့တွေ့ရတယ်ပေါ့နော်ဆိုတော့အောင်မြင်မှုမရှိဘူးဆိုတဲ့ဥစ္စာမျိုးကိုကျွန်တော်တို့ခြုံပြီးပြောလို့ရပါတယ်အဲဒါကြောင့်ပြည်သူအတန်ကိုနားထောင်ပါပြည်သူတွေရဲ့စံသအကိုဟိုနားလည်ပြီးတော့ဆောင်ရွက်ပါဆိုတဲ့အမြဲတမ်းဟိုပြောနေတာရှိတယ်ပေါ့နော်အခုဆိုရင်တော့ပြည်သူတွေရဲ့စံသအပေါ် reflect မလုပ်တယ်ဆိုတဲ့ဥစ္စာတော့အရင်ပေါ်နေပါတဲ့ဥစ္စာမျိုးတော့ရှိပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့စိုးရိမ်မှုဆိုတဲ့ဥစ္စာမသွားခင်ကစိုးရိမ်တဲ့ဥစ္စာဟုတ်သွားပြီးတော့ဖြစ်ပေါ်လာတဲ့အပေါ်စိုးရိမ်တဲ့ဥစ္စာဟောတာတော့ ဒါထင်ထင်ရှားရှားရှိတယ်ဆိုတဲ့ဥစ္စာကိုတော့ပြောလို့ရပါတယ်ခင်ဗျာ
။အဲ့တော့ဒီကုလအထူးကိုယ်စားလှယ်ကသူ့ခရီးစဉ်အပြီးထုတ်ပြန်တဲ့အကြေညာချက်ထံမှာဟုတ်လား။သူတွားရောက်တဲ့ခရီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့ရဲ့ပိဋိပက္ခတွေဟုတ်လားပြည်သူတွေခံစားနေရတဲ့ဒုက္ခတွေရော့ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဆိုပြီးတော့သူတွားရောက်တဲ့ဟာဖြစ်တယ်ဗောလေပြီးတော့ဒါဟာတရားဝင်မှုကိုအတိမတ်ပြုဖို့မဟုတ်ဘူးလို့လည်းကြေညာချက်မှာပြောပါတယ်ဆိုတော့သူအဲ့လိုပြောတဲ့အချက်တွေတစ်ချက်ချင်းစီအတွက်ရောဘယ်လိုအချက်တွေကဟိုအောင်မြင်မှုရခဲ့ပြီးတော့ဘယ်လိုအချက်တွေကလုံးမဖြစ်ဘူးဆိုတာမျိုးတာမကြီးပြောပြနိုင်တယ်လေခင်ဗျအ
ာခုနပြောလို့ပေါ့နော်ဒီတွားတဲ့ခီးစဉ်ကဒီစက္ကစကိုအတိဟိုအတိမတူတာမဟုတ်ဘူးဆိုတော့ဥစ္စာကိုတော့ကျွန်တော်တို့ဟိုဆောက်ပေါ့နော်ခြေနှက်ပါတယ်ဒါပေမဲ့အဲခုနပြောတဲ့ lesson နှုတ်ဆက်တာအဲဟိုအခုဆိုရင်ဂျပန်နေကြည်လိုက်ကြီးပြုံးပြီးတော့ထွက်လာတာဆိုတဲ့ဥစ္စာကပြည်သူတွေရဲ့ဆန္ဒကိုအရင်ဆန့်ကျင်နေတာဖြစ်တဲ့အတွက်ကြောင့်တော့အဲ့ဒီအတွက်ပေါ်တော့ဗောနော်ပြည်သူတွေရဲ့ရိုက်ခိုက်မှုကတော့ဟိုဟိုလက်ရှိမှာရောအနာဂတ်မှာရောဖြစ်လာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်နောက်ပြီးတော့ဗောနော်သူဒီသူ့ရဲ့ statement တွေမှာထုတ်ပြန်တဲ့ဥစ္စာတွေမှာလည်းဗောနော်အဲသူဘာတွေပြောခဲ့တယ်ဆိုတဲ့ဥစ္စာပါတယ်ဗောနော်ဒီ violence ရပ်ဖို့ဒီစစ်တပ်ကနေပြီးတော့မတရားဗောနော်ဒီလေရင်တွေအသုံးပြုပြီးတော့ပြည်သူတွေကိုကိုအသက်အိုးအိမ်ကိုစီးစိမ်ကိုဟိုတတ်ဖြတ်တာချင်းကြောက်တာတွေလုံးနေကိုရက်တန့်ဖို့နောက်ပြီးတော့ဒီလက်နက်ကြီးတွေနဲ့ပြစ်တဲ့ဥစ္စာရက်တန့်ဖို့ဆိုတဲ့ဥစ္စာတွေကတော့ဒါကျွန်တော်တို့လည်းအမြဲတမ်းတောင်းဆိုနေတာအမြဲတမ်းတိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ဒီလိုမျိုးတောင်းဆိုတိုက်တွန်းတာတော့ဟိုကောင်းပါတယ်ဒါပေမဲ့ထိရောက်လားဆိုတဲ့ဥစ္စာတော့မေးခွန်းထုတ်เสียရတော့ရှိတာပေါ့နော်ဒါကြောင့်ဟိုပြန်ကြည့်လိုက်တယ်ဆိုရင်ဒီကျွန်တော်တို့အရင်မြန်မာနိုင်ငံဆရာအမေရိကန်သံမကြီး Scott Marshall ဆိုရင်ဒါသူဆိုရင်ပုံမှန်လေးပြောထားပြီးသားဖြစ်တယ်ပေါ့နော်ဒီစစ်တပ်ကလူတွေကလို့မှထိတွေ့လို့မရတဲ့အနေအထားဖြစ်နေပြီဒါကြောင့်သူတို့ကထိတွေ့ဖို့နဲ့မတန်တော့ဘူးသူတို့ကိုဖိအားပေးမှရမယ်ဆိုအဲ့လမ်းကြောင်းတစ်ခုပဲရှိတော့လေဆိုတဲ့ဥစ္စာတော့ဒါသံမကြီး Scott Marshall ကသိချာချာကိုသူပြောခဲ့တဲ့ဥစ္စာမျိုးရှိပါအဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဘာလို့ဆိုတော့အခုလုံနေတဲ့ကိုင်းနေတဲ့ဥစ္စာကြည့်လိုက်ရင်ဘလို့မှသူတို့အနေနဲ့ဘသူစကားမှနားမထောင်မဲနဲ့ရက်ဆက်တဲ့ကြမ်းတမ်းနဲ့ရုပ်မာတဲ့ဥစ္စာတွေကိုရုပ်နေပြီဆိုတဲ့ဥစ္စာတော့အရန်ပေါ်လွင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီ Miss Heza ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကလည်းဟိုစာမျက်နှာပေါင်းများစွာနဲ့ပေါ့နော်ပြင်းထန်တဲ့ကြေညာချက်တွေပြန်ပြီးတော့ထုတ်ပြန်တာတွေ့ရပါတယ်ခင်ဗျာဘာကြောင့်ဘလို့အချက်တွေပေါ်အခြေခံပြီးတော့အဲ့ဒီလောက်ထိဟိုတုတ်ပြန်တယ်လို့တာမကြီးယူဆပါတယ်
ကျွန်တော်မြင်တာပေါ့နော်ဟိုသူတို့ကတော့နှစ်ယောက်အပြန်အလှန်ဆွေးနွေးချက်တွေကိုသူတို့ကထုတ်ပြန်တာပေါ့နော်ကျွန်တော်တို့အဲဝန်ထမ်းစကားနဲ့ပြောရင် note of discussions ကိုသူကထုတ်ပြန်တဲ့သဘောပေါ့ရှိရပေါ့နော်ဒီလိုမျိုး note of discussion တို့ဘာလို့ဆိုတဲ့ဥစ္စာကကျွန်တော်တို့ဝန်ထမ်းဘဝမှာဒါတွေကလှုပ်ဝက်ဆိုပြီးတော့ကျွန်တော်တို့ဟိုနှစ်ဦးကြားပဲနှစ်ဖက်ကြားပဲသိရမယ့်ဥစ္စာပေါ့နော်ဒါကိုအပြည့်ဆိုရင်ဒီလိုမျိုးထုတ်ပြန်လိုက်တဲ့ဥစ္စာတော့အဲတစ်ဖက်ကကြည့် ethic အရာတော့တော်တော်လေးကိုမှားယွင်းနေတယ်ဆိုတဲ့ဥစ္စာကိုတော့ထောက်ပြလို့ရပါတယ်ကျွန်တော်အမြင်ကတုတ်ပြန်တာထက်စာရင်သူတို့ကနှစ်ဖက်ဆွေးနွေးချက်တွေကိုချပြလိုက်တဲ့ဥစ္စာမျိုးဖြစ်တယ်ဒါကြောင့်ခုနပြောတဲ့ကျင့်ဝင်တယ်တော့မညီဘူးဆိုတဲ့ဥစ္စာတော့ပြောလို့ရပါတယ်ခင်ဗျာဟုတ
်အဓိကကဒီမစ်ဆေစာလာတဲ့ခီးစဉ်ကဟိုတရားဝင်အတိမတ်မပြုတ်ဘူးဆိုတဲ့ဟာမျိုးသူတို့နာကြီးသွားတာလား
တို့ကလည်းတို့တွက်ချက်မှုနဲ့တို့ရှိမှာပေါ့နော်အဲဘာပဲပြောဟိုကျွန်တော်တို့လည်းသိတယ်အတိုင်းစကားစဆိုတော့တွက်ချက်ပြီးတော့လှုပ်လေးလှုပ်ထားရှိတယ်လှုပ်လဲလှုပ်နေတာဆိုတော့ဒီကိစ္စမှာလည်းဒီခီးစဉ်ကိုအတုံးချလိုက်မယ်ဒါတို့ကဒီခီးစဉ်လာတဲ့အပေါ်မူတည်ပြီးတော့ပြောဆိုတာတွေထိတွေ့ရတယ်နောက်ပြီးတော့ယက်တီချက်တွေကိုပေါ့နော်အပြန်အလှန်နှစ်ဖက်ပြောကြတဲ့အခါမှာအဲခုနပြောတဲ့မြင့်ဟေစာဒီ special invite အနေနဲ့လည်းဘာပဲပြောအတွင်းမှုကျုပ်ရဲ့special invite ဖြစ်တဲ့အတွက်ကြောင့်တော့အတွင်းမှုကျုပ်ရဲ့မူဝါဒယက်တီချက်တွေကိုတော့သူတွေးဖြီလို့မရဘောနော်ဆိုတော့အတွင်းမှုကျုပ်ကဟူးကနာဟူးကြအဲသူကပြက်ပြက်သားသားယက်တီထားတယ်စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ဟိုလုံးဝလက်မခံဘူးဆိုတာရယ်စစ်အာဏာသိမ်းမှုကြဆုံးရမယ်ဆိုတာရယ်ဒီစကားစကိုလုံးဝဘောနော်အတိမတ်မပြူဆိုတာရယ်ဘောနော်ဒါတွေကတော့ဒါသူယက်တီချက်ဖြစ်တဲ့အတွက်ကြောင့်အဲယက်တီချက်အတိုင်းတော့သူကလောက်ကိုလောက်အောင်ပါပဲဘောနော်ဒါတော့တစ်ဖက်ကလည်းတအားထောက်ပေါက်ရမလားလို့ လုပ်တယ်လို့ယူဆတာပေါ့နော်ဒါတော့ကျွန်တော်အမြင်ပြောတာပါလွဲကျင်လဲလွဲမယ်ပေါ့နော်အဲသူတို့မျှော်လင့်တဲ့ဥစ္စာကတော့ဒီကနေတစ်ဆင့်အကောင်းချမယ်ဆိုတဲ့ဥစ္စာမျိုးတော့ရှိကောင်းရှိနိုင်ပါတယ်ပေါ့နော်ဒါကြောင့်ဒီသတင်းထုတ်ပြန်တဲ့အပေါ်မှာဆက်ဆက်ထိမခံဖြစ်သွားပြီးတော့ဒီလိုမျိုးဟိုကျင့်ဝတ်တွေကိုဖောက်ဖျက်ပြီးတော့ချပြတဲ့အထိဖြစ်သွားတယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီကုလအထူးကိုယ်စားလှယ်ရဲ့ခရီးစဉ်ကအခုလိုအစပိုင်းမှာပဲစစ်ကောင်စီနဲ့ဂျာမန်အဖူအထစ်တွေဖြစ်သွားတဲ့အခြေအနေရှိလာတော့နောက်ပိုင်းပေါ့ဟိုရှေ့ဆက်ဒီကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့စစ်ကောင်စီတာဝန်ရှိသူတွေကြားဆက်ဆံရမယ့်ကိစ္စတွေကဘယ်လိုမျိုးဆက်ဖြစ်လာနိုင်မယ်လို့ခန့်မှန်းမိပါသလဲ
ဘာပြောပြောပေါ့နော်အခုကလည်းပထမဆုံးခီးစဉ်တော့တဲ့နှစ်ဖက်ယုံကြည်မှုရရှိရေးအတွက်တွားတယ်ဆိုတဲ့ပုံစံမျိုးဖြစ်နေပေါ့နော်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေကပြောတာတော့ရှင်းတယ်ဒါဒီမတရားလူတွေကိုအကြမ်းဖက်ပြဖြတ်နေတဲ့လူတွေနဲ့တွားတွေ့ပြီးဆိုတဲ့ရတော့လုံးဝပေါ့နော်မကြိုက်မနစ်သက်တဲ့ဥစ္စာမျိုးရှိတယ်ဒါကြောင့်ပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့ခံစားချက်ကိုတော့ကြော်လင်ပြီးတော့ဘလို့ပဲဖြစ်ဖြစ်မဆောင်ရွက်သင့်ဘူးဆိုတဲ့ဥစ္စာတော့ပြောလိုပါတယ
်သမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ကိုညံဝင်းအောင်ဆက်သွယ်မိ мян ချင်းနားဆင်ရတာပါဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်ထိုင်ဝမ်ကျွန်းအနီးတစ်ဝိုက်တရုတ်ကစီးရဲလက်ကျင့်မှုတွေတိုးမြင့်လာနေချိန်မှာထိုင်ဝမ်ကျွန်းကလူထုကြားမှာတော့တည်တည်ငြိမ်ငြိမ်ပဲရှိပါတယ်ထိုင်ဝမ်ဒေသခံတချို့ကတော့စစ်ဖြစ်လာခဲ့မယ်ဆိုရင်အသင့်ဖြစ်အောင်လို့ကြိုတင်ပြင်ဆင်နေကြသူတွေလည်းရှိပါတယ်ဒီအကြောင်းတိုင်ပေမျိုးတော်ကနေ VOA သတင်းတောက်ဝီလျံဂဲလိုသတင်းပေးပို့ထားတာကိုကိုရဲမွန်ပြောပြပေးမှာပ
ါမစင်စားဝင်တဲ့အခြေအနေမျိုးနဲ့ကြုံလာခဲ့ရင်အသင့်ဖြစ်နေအောင်အရက်သားတွေအတွက်ကာကွယ်ရေးဆိုင်ရာတင်းတန်းကြောင့်မှာထိုင်ဝမ်ဒေသခံတချို့ဒဏ်ရာရသူတွေကိုပတ်သီးစီးနီးပြုစုနေတွေကိုလေ့ကျင့်နေကြတာပါထိုင်ဝမ်ကလူအများစုကတော့ချက်ချင်းလက်ငင်းစစ်ဖြစ်လိမ့်မယ်လို့မထင်ကြပေမဲ့ဖြစ်လာခဲ့ရင်အသင့်ဖြစ်အောင်ဘော့စုတို့လိုကြိုတင်ကျင်းစင်သူတွေလည်းတိုးလာနေပါဗျ။
I learned how to stop the bleeding
and I learned how to help people. ကိုကိုရနဲ့တခြားသူတွေကိုဘယ်လိုကူညီရမလဲဆိုတာတွေကိုသင်ကြားထားပါတယ်
။ထိုင်ဝမ်သူဂျင်းဟောင်ကလည်းအသင့်ဖြစ်နေဖို့အရေးကြီးတယ်လို့ဆိုပါတယ
်။ With situation in Taiwan at the moment, I think that's
လက်တော့ထိုင်ဝမ်အခြေအနေအရအသင့်ဖြစ်နေဖို့အသင့်ဖြစ်နေတယ်ဆိုတဲ့အသိရှိနေဖို့ကအရေးကြီးတယ်လို့ထင်ပါတယ်။
တကယ်တော့ထိုင်ဝမ်သားတွေတရုတ်ပြည်မှာကြီးရဲ့ချင်းချောက်မှုကိုစဲစုနှစ်နဲ့ချီရင်ဆိုင်နေရတာပါဒါပေမဲ့လည်းလက်ရှိအခြေအနေကတော့အရင်ထက်ပိုပြီးအရေးကြီးတယ်လို့ရှေ့သို့မဟာမိတ်အဖွဲ့ထူထောင်သူအီနိုဝူးကပြောပါတယ
် We democratized close to 30 years ago and so
ကျွန်တော်တို့ဒီမိုကရေစီထူထောင်ခဲ့တာနှစ်30နီးပါးရှိပါပြီအခုအခါညဉ့်ညမ်းရေးကိုထိမ့်သိမ့်တဲ့တစ်ချိန်တည်းမှာပဲခက်ခက်ခဲခဲရယူထားခဲ့တဲ့ဒီမိုကရေစီကိုလည်းအကောင်းဆုံးနီးလန်းနေနဲ့ကာကွယ်စောင့်ရှောက်ကြရမှာပါညဉ့်ညမ်းရေးထိန်းသိမ်းရင်ခက်ခက်ခဲခဲထူထောင်ထားတဲ့ဘဝတွေကိုကာကွယ်ဖို့ဟာကျွန်တော်တို့ရဲ့အဓိကရည်မှန်းချက်ပါ
သူဥဆောင်တဲ့အဖွဲ့ကရှေးဥတူနာပြူတင်တန်းတွေပို့ချပေးနေတာပ
ါ In deterring conflict is just as important to have
ပဋိပက္ခကိုတားဆီးတဲ့နေရာမှာစစ်တပ်တပ်ရဲ့စွမ်းဆောင်ရည်နဲ့အားကိုးနိုင်စွမ်းလိုပဲနိုင်ငံသားအသိစိတ်ဓာတ်ရှိဖို့လည်းအရေးကြီးပါတယ်ဒါကြောင့်လည်းအခုကျွန်တော်တို့ဒီမှာလုပ်နေတာကကျွန်တော်တို့လူမှုအတိုင်းအဝန်းနဲ့တိုင်းပြည်ကိုတူဦးချင်းကဘလို့ပို့ပြီးကူညီနိုင်မလဲဆိုတဲ့မေးခွန်းကိုအပြေထုတ်ရမှာပ
ါတချို့ကတော့စစ်ရေးကိုပို့ပြီးအယုံဆိုင်ချင်းကက်ကြပါတယ်မျိုးပြတိုက်ပွဲမှာအရက်သားတွေဘာလို့ရမလဲဆိုတာကိုပြင်ဆင်ပေးတဲ့တင်းနှံတက်နေတဲ့အာသာချန်းကတော့
မဲော်လည်းဆောင်တာစား
မဲဘူးမှစစ်ကိုမလိုလားပါဘူးဒါပေမဲ့စစ်ဖြစ်လာရင်တော့ကို့ချစ်ခင်သူတွေအရာဝတ္ထုတွေတံပိုးထားတာတွေကိုကာကွယ်စောင့်ရှောက်ဖို့မမမမရက်တိုက်ပွဲဝင်ရမှာပါ
ညများဆဆမဟုတ်ပေမဲ့ထိုင်ဝမ်သားအများစုဟာစစ်ရေးအတွေ့အကြုံတွေရှိကြပါတယ်။လက်တလုံးမှာထိုင်ဝမ်အမျိုးသားတွေအခြေခံစစ်တင်တဲ့လေးလတင်ယူဖို့တတ်မှတ်ထားပါတယ်။ထိုင်ဝမ်စစ်ဖွဲ့ဆိုင်ရာထိပ်တန်းအရာရှိဟောင်းလီစီမင်းကတော့အမျိုးသားလုံခြုံရေးအတွက်အရက်သားတွေကိုတင်နန်းတွေပုံမူပို့ချပေးဖို့လိုတယ်လို့ပြောပါတယ်
။ So many youngsters they hate China they want
ငွေများပြားကတရုတ်ကိုမုန်းကြပါတယ်။သူတို့ကိုသူတို့လည်းကာဝေးခြင်းကြပါတယ်။ဒါပေမဲ့တက်ထက်မှလည်းမနေခြင်းကြပါဘူး။
ဒါကြောင့်လဲထိုင်ဝမ်သားတွေကိုမိသားစုကိုအိမ်ကိုဘလို့ကာကွယ်ရမယ်ဆိုတာစေတနာဝန်ထမ်းကာကွယ်ရေးတပ်ဖွဲ့တွေနဲ့လေ့ကျင့်ပေးဖို့လဲသူကအကြံပြုပါတယ်။ထိုင်ဝမ်ကိုကာကွယ်ဖို့တိုက်ပွဲဝင်မယ်လို့ပြောကြသူတွေကတော့တနေ့တခြားတိုးလာနေတာပါ။စစ်မဖြစ်စေခြင်းပေမဲ့ဖြစ်လာခဲ့ရင်အိမ်နီးနားချင်းတွေကိုကူညီနိုင်အောင်ပြင်ဆင်ထားတယ်လို့လဲထိုင်ဝမ်သားတချို့ကပြောကြပါတယ်ခင်ဗျာ
။ထိုင်ဝမ်ကျွန်းဒေသခံတွေဟာစစ်ဖြစ်လာရင်အဆင်သင့်ဖြစ်အောင်လို့ကြိုတင်ပြင်ဆင်နေကြတဲ့အကြောင်းကြားရတာပါ။ ဆက်လက်ပြီးတော့ UNESCO ကမ္ဘာရှေ့ဟောင်းအမွေအနှစ်ထိန်းသိမ်းရေးအဖွဲ့ရဲ့ဖန်တီးမှုအမှုပညာမြို့တော်များကွန်ရက်မှာအိန္ဒိယနိုင်ငံကက်ရှမီးယားဒေသကစရင်နဂါမြို့ပါဝင်လာပါတယ်ဒါဟာစရင်နဂါမြို့ကလက်မှုအမှုပညာသည်တွေအတွက်မျှော်လင့်ချက်တွေရှိလာစေတဲ့အကြောင်းစရင်နဂါမြို့ကနေ VOA သတင်းတောက်ဗီလာဟက်စိန်သတင်းပေးပို့ထားတာကိုမတ်ခွာညိုပြောပြပေးမှာပ
ါ UNESCO ရဲ့ဖန်တီးမှုအမှုပညာမြို့များကွန်ရက်စီးရင်တဲ့ရှရီနာဂါမြို့ပါဝင်လာတာဟာကက်ရှမီးယားဒေသကစီးပွားရေးကြက်တဲနေတဲ့လက်မှုပညာသည်တွေအတွက်တော့သတင်းကောင်းတစ်ရက်ပ
ါဒါကရှိရင်စပန်နစ
်ဒါကပြည်တွင်းကပြပမှာပါလူတွေအများကြီးသိလာအောင်လုပ်ပေးနိုင်ခဲ့တာပါ။ကျွန်မလက်ခီးတွေကလည်းလက်မှုပညာတွေစီအရောက်ကိုတိုင်းလာပြီးပစ္စည်းတွေကိုတိုက်ရိုက်ဝယ်ယူလာကြပါတယ
်။၂၀၁၄ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ UNESCO ရဲ့ဖန်တီးမှုအမှုပညာမြို့တော်များကွန်ရက်ဟာမြို့ပြဒေသတွေမှာဖန်တီးနိုင်စွမ်းကဖွံ့ဖြိုးတိုးတက်မှုရဲ့အရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုသိသာထင်ရှားစေခဲ့ပါတယ်။ဒီကွန်ရက်ကနေပြီးကဘာနှံ့ကအမှုပညာလက်ရာတွေထွန်ကားတဲ့မြို့ကြီးပေါင်း200ကျော်ကိုဖော်ထုတ်ပေးခဲ့တာပါ။အိန္ဒိယနိုင်ငံရဲ့လက်မှုပညာဌာနကနေသူတို့မြို့ကိုလက်မှုပညာဥယျာဉ်လို့ခေါ်ဆိုပြီးအတိမတ်ပြုခံရတဲ့ပွဲကျင်းပကိုပြင်ဆင်နေကြပါတယ်။ဒါကိုစက္ကူပြောပတ်တွေနဲ့အယုတ်လုတ်တဲ့အမ်ဂျစ်အလီကအကောင်းမြင်ပါတယ
်
။ဒါအောင်မြင်မှုရဲ့ရလဒ်ပေါ့လက်မှုပညာဥယျာဉ်ဟာရှင်နီနဂါကအမှုပညာလက်ရာတွေကိုမြင့်တင်ပေးဖို့နောက်ထပ်အဆင့်တစ်ခုပါ။ကျွန်တော်တို့လိုအပ်တာကတော့ဈေးကွက်မှာအစိုးရကထောက်ပံ့ပေးဖို့နဲ့လက်မှုပညာသည်တွေဘလို့လွတ်လွတ်တယ်ဆိုတာလူတွေကိုပြသနိုင်ဖို့ပါပဲ
။ Tarit M. Head Saga ကလက်မှုပညာနဲ့လက်ရက်ကန်ဌာနရဲ့ Director ပါ။သူကတော့လက်မှုပညာဥယျာဉ်ရဲ့ရည်မှန်းချက်တစ်ခုကအမှုပညာရှင်တွေအတွက်အကျိုးမြတ်တွေပို့ရလာဖို့ပဲလို့ပြောပါတယ
်။ ये एक डिमांड रहती है। तो जिसके लिए हमारी कोशिश अब ये रहती
है ကျွန်တော်တို့အနေနဲ့လက်မှုပစ္စည်းတွေကိုပြပွဲတွေဈေးကွက်တွေပို့ပြီးစီစဉ်ပေးခြင်းအဖြစ်အမှုပညာသည်တွေအတွက်နေရာရလအောင်အကောင်းဆုံးစူးစမ်းပေးနေပါတယ်။ဒါကြောင့်သူတို့ရဲ့ထုတ်ကုန်ပစ္စည်းတွေကိုသုံးစွဲသူတွေစီတိုက်ရိုက်ရောင်းချပေးလာနိုင်မှာပါ
။ကက်ရှမီးယားမှာပြိပခ္ခတွေဖြစ်နေတဲ့ဂျာကာပဲရှရီနာဂါကလက်မှုပညာသည်တွေအတွက်တော့အသက်ရှူပေါက်ရှိနေသေးတယ်လို့ဆိုပေမဲ့လည်းလွယ်တာတော့မဟုတ်ပါဘူး။2019ဩဂုတ်လ15ရက်နေ့မှာအိန္ဒိယအစိုးရကဂျမုနဲ့ကက်ရှမီးယားဒေသတွေရဲ့အထူးအခြေအနေကိုဖျက်သိမ်းလိုက်ပြီးတဲ့နောက်အဲ့ဒီဒေသတွေကိုလပေါင်းများစွာပိတ်ထားခဲ့တာပါ။အဲ့ဒီနောက်မှာတော့ COVID-19 ကပ်ဘေးကျပြီးကက်ရှမီးယားရဲ့လက်ပတ်မှုတွေအလုံးရပ်တန့်သွားခဲ့ရပြန်ပါတယ်။အဲ့ဒီလိုအဆက်မပြတ်ပိတ်ဆို့ထားတဲ့အခြေအနေတွေကြောင့်ဒေသတွင်းဆုံးရှုံးမှုပမာဏဟာအမေရိကန်ဒေါ်လာသန်း9000ရှိတယ်လို့ဒေသတွင်းကုန်သွယ်ရေးသမ္မတဖြစ်တဲ့ကက်ရှမီးယားကုန်သွယ်ရေးရဲ့ဆက်မှုအသင်းကြီးကခန့်မှန်းထားပါတယ်
။ဒီနေ့ဟာစပူရဘယ်စပူရဘယ်ဒီကတ်စီမလဘီယွန်ကစနုစဘန်ဒီဆလာဂရမ်လုက
အဲ့ဒီကဘာနဲ့ခီးတဲ့လုပ်ငန်းကသာရောင်းသူဝယ်သူကြားဆက်သွယ်ပေးနေတာဖြစ်လို့ကျွန်တော်တို့ရည်တည်ရှင်တန်းနိုင်ရေးအတွက်တခုသေးသောလမ်းကြောင်းဖြစ်ခဲ့တာပါအဲ့ဒီကနေဝယ်သူဖြစ်လာနိုင်မဲ့ဧည့်သည်ကလက်မှုပညာရှင်တွေနဲ့တွေ့ဆုံနိုင်တဲ့အခွင့်အရေးရပြီးအယောင်းဝယ်ဖြစ်ဖို့အင်မတန်အဓိကကြပြီးအရေးပါတဲ့အတွေ့ချင်းအကြိုက်ချင်းဖလှယ်နိုင်ကြတာပ
ါရှရီနာဂါမျိုးကလက်မှုပညာတွေဟာသူတို့ရဲ့အကြက်တဲကာလာတွေတွင်ဖန်တီးထုတ်လုပ်ထားခဲ့ကြတဲ့အမှုပညာလက်ရာတွေကိုအခုတော့ဖော်ထုတ်ပြသခွင့်ရနေကြပါပြီရှင်
VOA American တန်ရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50-51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Tinecom 62 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တန်ရဲ့ထုတ်လွှင့်မှုဒုတိယပိုင်းအနေနဲ့အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းနေပါပြီအပတ်စဉ်ကဏ္ဍတွေကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေတဲကတုတ္တထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြည့်ရှုကြရမှာပါပထမဆုံးအနေနဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရအောင်ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်မှာတော့အကြမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာရဲ့မြန်မာပြည်ခီးစဉ်အကြောင်းဆွေးနွေးထားပါတယ်ပြည်သွင်းနိုင်တဲ့အတူမတ်စုမွန်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအကြမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလအထူးကိုယ်စားလှယ်ခီးစဉ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကုလသမဂ္ဂအထူးထူးထွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဩဂုတ်လ16ရက်နေ့ကရန်ကုန်မြို့ကိုရောက်ရှိခဲ့ပြီးနောက်တနေ့မှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီခေါင်းဆောင်ဘူဂျုံမူကြီးမဲအောင်လိုက်နဲ့တွေ့ဆုံခဲ့ပါတယ်။ဒီအကြောင်းကိုစင်ကာပူအခြေစိုက် CNA သတင်းဌာနကမြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားနေချိန်မှာပဲကုလသမဂ္ဂအစိုးရအရာရှိကြီးတဦးရဲ့ရှာရှာပါပါခီးစဉ်တစ်ခုဖြစ်တယ်လို့မှတ်ချက်ပြုရေးသားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Fahrenheit ကလည်းနိုလင်းဟီစာရဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရော့ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်တယ်။အခုလိုကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာမြန်မာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုဖို့မဟုတ်ပါဘူးလို့ဩဂုတ်လ18ရက်နေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းလင်းစွာပြောကြားခဲ့တာတွေ့ရပါတယ
်။ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့နဲ့တည်ထောင်ပေးခြင်းခံထားရတဲ့သူတွေကိုနောက်ထပ်ကွက်မြတ်တာတွေမလုပ်ဖို့ဖန်စီထိမ့်သိမ်းခြင်းခံထားရတဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုပြန်ပြီးတော့လှုပ်ပေးဖို့မြမစစ်ကောင်စီခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာနိုလင်းဟေစာကပြောကြားခဲ့တယ်လို့သိရပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့တယ်လို့ဩစတေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်နေကိုလည်းလှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။နိုလင်းဟေစာဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်နေတာဝန်ပေးအပ်ခြင်းကိုခံရပြီးတော့တနှစ်အကြာမှသာမြန်မာနိုင်ငံကိုလာရောက်ခွင့်ရတဲ့သူ့ရဲ့ပထမဆုံးခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လှုပ်ပေးဖို့နဲ့နောက်ထပ်တည်ထောင်ပေးကွက်မြတ်တာတွေမလုပ်ဖို့အဓိကထားတောင်းဆိုခဲ့တာကိုတွေ့ရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထောင်ချခံထားရတဲ့သူတွေဟာလွတ်လပ်ပြီးတော့မျှတတဲ့တရားစီရင်မှုတွေကိုမရရှိခဲ့ကြပါဘူးစစ်ခုံရုံးနေနဲ့စစ်တပ်ကနေထိန်းချုပ်ထားတဲ့တရားရုံးတွေကပြည်ထောင်တွေကိုချမှတ်နေတာဖြစ်တဲ့အတွက်တရားဥပဒေကြောင့်အရာမေးခွန်းထုတ်စရာအငင်းပွားစရာအခြေအနေတွေဖြစ်နေတာကိုတွေ့ရမှာပါအထူးသဖြင့်နှစ်ပေါင်း40ကျော်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ကိုချင်းမီကိုဇေယျတို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကွပ်မျက်ခဲ့တာဟာဥပဒေကြောင့်အရာအငင်းပွားပွဲဖြစ်ခဲ့ရတယ်လို့တကဘာလုံးရဲ့ပြည်ထောင်ရှုံချခြင်းကိုလည်းခံခဲ့ရပါတယ်
နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့2022ဩဂုတ်လ18ရက်နေ့ဖော်ပြချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံထားရသူပေါင်း 12,056 ဦးရှိပြီး၎င်းတို့အနက်မှ 1,396 ဦးမှာထောင်ဒဏ်ချမှတ်ခြင်းခံထားရကြောင်းတည်ထောင်ချမှတ်ခံထားရသူ125ဦးရှိပြီး4ဦးကိုကွပ်မျက်ပြီးဖြစ်ကြောင်းတည်ထောင်ပေးခြင်းခံထားရသူတွေထဲမှာအသက်မပြည့်သေးသူကလေးနှစ်ယောက်ပါဝင်ကြောင်းဖော်ပြထားပါတယ်။ပိုဆိုးတာကထောင်ဒဏ်ချမှတ်ထားခြင်းခံရသူတွေဟာတစ်နှစ်ကျော်လာပြီမယ်။မိသားစုတွေနဲ့ထောင်ဝင်စာတွေ့ခွင့်တစ်ချိန်တစ်ခါမှမရကြတာပါပဲ။ထောင်ဝင်စာတွေ့ခွင့်မရတဲ့အကြောင်းကို VOA သတင်းဌာနကပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကထုတ်လွှင့်ခဲ့တာတွေ့ရပါတယ်။အဲ့ဒီလိုထုတ်လွှင့်ရမှာထောင်ဒဏ်ကြခံနေရတဲ့သတင်းတောက်တဦးရဲ့ဖခင်တဦးကခုဇူလိုင်24ဆို3လပြည့်ပြီပေါ့။ဒါပေမဲ့အပြင်လူနဲ့လုံးဝတွေ့ခွင့်မရှိဘူးသူတို့ကကိုဗစ်အကြောင်းပြထားတယ်ပေါ့လေသူတို့လှုပ်ရှင်တာလှုပ်လို့ရနေတဲ့အချိန်ပဲဗျာကိုတွေကဘာပြောလို့ရမှာလဲ ခံစားရတာတခုပဲရှိတာပေါ့လို့ပြောကြားခဲ့ပါတယ
်။အကျဉ်းဦးစီးဌာနဘက်ကတော့ COVID-19 ကပ်ရောဂါအခြေအနေအရထောင်ဝင်စာတွေ့ခွင့်မပြုတာလို့အကြောင်းပြပါတယ်။အကျဉ်းဦးစီးဌာနအနေနဲ့ COVID ကပ်ရောဂါကိုအကြောင်းပြပေမဲ့ပြီးခဲ့တဲ့ April လတုန်းကလူအများပါဝင်လေးရှိတဲ့တကြံပွဲတော်ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့တာကိုတွေ့ရပါတယ်။ဒါ့အပြင်တကြံအပီးမှာလည်းရုပ်ရှင်ယုံတွေကိုလည်းပြန်လည်ဖွင့်လှစ်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။အမှန်ဆိုရင်တော့ထောင်နှံချမှတ်ခံထားရပြီးတဲ့သူတွေဟာတစ်လကိုအနည်းဆုံး2ကြိမ်ဒါမှမဟုတ်2ကြိမ်မိသားစုနဲ့တွေ့ဆုံခွင့်ပေးရမှာဖြစ်ပါတယ်။အကျဉ်းထောင်လက်ဆွဲပုံမှန်980မှာအခုလိုဖော်ပြထားတာပါ။ပြစ်ဒဏ်ကြခံရသည့်အကျဉ်းသားတစ်အား၎င်း၏မိတ်ဆွေများသို့မဟုတ်ဆွေမျိုးများတို့နှင့်တွေ့ဆုံခြင်းတို့ဆက်သွယ်ခြင်းပြုလုပ်ပြီးတော့အယူခံတင်သွင်းရန်အတွက်စီရင်ရန်တို့အာမခံရရှိစေရန်အတွက်စီရင်ရန်တင့်တော်သောခွင့်ပြုမှုကိုပေးရမည်၎င်းအားမိတ်ဆွေများနှင့်တွေ့ဆုံခြင်းတို့စာရေးခြင်းကိုတစ်လလျှင်တစ်ကြိမ်သို့မဟုတ်2ကြိမ်ခွင့်ပြုရမည်၎င်း၏ပစ္စည်းပစ္စယများအားကြီးကျက်ကုကဲရန်အတွက်စီစဉ်ဆောင်ရွက်ရန်လိုအပ်သည်ကိုအကျဉ်းထောင်တာဝန်ခံမှထင်မြင်ယူဆလျင်မကြာခဏတွေ့ဆုံဆက်သွယ်ခွင့်ပြုမည
်အကျဉ်းထောင်လက်ဆွဲရဆိုရင်ထောင်တန်ချမှတ်ခံရသူတွေဟာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်ရကိုရကြရမှာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်လို့ဖမ်းဆီးထိန်သိမ်းထောင်တန်ချမှတ်ခြင်းခံရတာတရားမျှတပါရဲ့လားမေးခွန်းထုတ်เสียဖြစ်တယ်လို့ထောင်တန်ချမှတ်ခံရပြီးနောက်မှာလဲအကျဉ်းသားတွေရတဲ့ရတိုက်တဲ့အခွင့်အရေးတွေဆုံးကျုံးနေတာဟာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေပါကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ရည်ရွယ်ချက်တစ်ခုဖြစ်တယ်ဖန်စီချင်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုချက်ဟာလက်တွေ့အောင်မြင်အောင်ဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာမြန်မာပြည်ခီးစဉ်ပေါ်တုံးတက်ထားတဲ့ပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကပ္ပမြန်မာမီဒီယာမြင်ကွင်းအကြောင်းနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့ VOA မြန်မာပိုင်းကသောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီထုတ်လွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့သောရှင်ကဥဆန်ဝေဆိုတဲ့သောရှင်ဖြစ်ပါတယ်။ VOE သတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအမြန်ဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးသောရှင်တွေတော်တော်များများကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်ထုတ်လွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုး comment တွေတွေမှတ်ချက်တူလေးတွေရေးလာကြတာရှိပါရဲ့နော်။ကျမအလင်းတင်တင်တို့ဖော်ပြပေးနေပါတယ်တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိန်ဆက်လောက်ထားတာတွေပြက်ကုန်ပြီးတော့ Facebook မကောင်းတဲ့အခါမျိုးကြုံမယ်ဆိုရင်ကျမတို့ view ရေထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥပမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လည်း Facebook မရရင် YouTube နောက်တစ်မျိုးက view app ကနေပြီးတော့နားထောင်နိုင်ပါတယ်TVOA app ကနေ VOA မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်။သတင်းတွေကိုကျမတို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်။ဒီ app ကို Apple phone တွေကရော Android phone တွေကရော download ရယူနိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်။ဒါမှမဟုတ်ရင်ကျမတို့ရဲ့ website လိပ်စာ bambies.voanews.com မှာလည်းဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာတွေတင်ထားပေးပါရစေ။ကြည့်ကြတော့ VOA ကိုနားဆင်ကြည့်ရှုဖို့ဒ
တနေရရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရမဟုတ်နောက်တနေရကနေတော့ကြည့်လို့ရပါတယ်လို့ကဲအဆင်ပြေပါတယ်နော်ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရဲ့အနေနဲ့ကြံဖန်ရတယ်လို့ပြောလာပါတယ
်မင်္ဂလာပါ VOA အဖွဲ့သူအဖွဲ့သားများခင်ဗျာ VOA ကထုတ်လွှင့်မှုတွေကိုစင်အားပေးနေပါတယ်ရင်ကတော့ PSI ကနေပြီးသတင်းတွေကိုကြည့်ပါရတယ်။ဒါပေမဲ့ကျွန်တော်တို့စီပါမီလုံးဝပြတ်သွားပါတယ်။ကျွန်တော်ဖြေက view သတင်းတွေကိုအမြင်နားထောင်ပါတယ်။မင်းပလာတော့ radio ကနေပြီးနားထောင်ပါတယ်။ဖြစ်ချင်တော့အဖေ radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အစ်စ်ဝယ်ဖို့လည်းမလွယ်ကူတာမှလို့သတင်းနားထောင်နေဖို့ကျွန်တော်စဉ်းစားပါရတယ်။ကျွန်တော်စီက3လပိုင်းကလေးက internet တွေကိုဖြတ်ထားပါရတယ်။ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီး5နိုင်လောက်ထိ internet line အသုံးပြုလို့ရပါရတယ်။ကျွန်တော်လည်း view ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနားထောင်လို့ရအောင်လို့မင်းညာကသတင်းကိုနောက်နေ့မနေ့မှဒေါင်းလို့ဆွဲပေးပါရယ်။အော်ဒီယိုတွေဒေါင်းလို့ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါရယ်။ကျွန်တော်ဆိုလည်းလူငယ်တူဖြစ်တဲ့အတွက်မြမနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုအလွန်စိတ်ဝင်စားပြီးတော့ဘဝတုဒ္ဒရအောင်လို့အမြဲနားထောင်ပါရယ်။တိစက်မှုတွေကလည်းအရန်ကောင်းပါရယ်။ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာ။ကျေးဇူးပါ
။ဒီတော့ရှင်ကဒီ video ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာ internet line ထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဒါမဲ့လည်းအခုလိုမျိုးကျမတို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရဆိုလို့အများကြီးလည်းဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်ဦးချော်စံသာအတင်းတွေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပီတာကြီးများနေသေးပါတက်ရှိကျမ်းမာပြီးမိမိဝါဒနာပါတဲ့တဲ့င်းလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာတဲ့ရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်လို့အငယ်ဦးကျော်စံသားကိုစားပြောချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ view ရေးတဲ့ email ကနေရေးပို့လာတာပါ thanks for the world news ကမ္ဘာသတင်းတွေမြန်မာသတင်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖတ်ရကြည့်ရှုရတာအရင်အားရကျေနပ်မိပါတယ်ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာအထူးသဖြင့်တောင်မော်ဒေတာတိုင်းသားတို့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာယေရှုတင်ပါတယ် May God bless VOA ပါတဲ့ဖခင်သခင်ကောင်းချီးပေးပါစေလို့ဆုလာပါတယ်နိုင်လေးဆိုတဲ့တော်ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ယေရှုတင်ပါတယ်ဆိုပြီးရေးလာပါတယ်
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါရခင်ဗျာထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါရခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်နဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါလေကျမတို့စီကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ငါပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးတော့ပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်နော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုတမိစာပို့လိုက်တာလေဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပျော်ရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။အခုလို VOA ကနေပြည်သူတွေရဲ့ရင်းနှီးစကားကိုအလေးနက်ထားဖြေကြားပေးတဲ့အတွက်ကျမတို့ဖောင်းပြင်းမျိုးနယ်ရဲ့အနာဂတ်လေးလင်းလက်သွားသလိုခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာတွေနဲ့ပါအမြင်လဲမကျေကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူပေးမင်းတက်ကိုလုံးမှာကိုစားရမှာဆိုတဲ့အတွေ့ကအခုထိရှိနေကြပြောနေကြစဲပါမြို့နယ်သူမြို့နယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမြို့ပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုက4ဘိန်းတွေရောင်းပြီးသိမ်းဆဲချီတန်းဆိုင်ကယ်ထည့်လဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေ့တိုင်းကြားနေရပါတယ်ရှင်ကျောင်းသားကျောင်းသူတွေလည်း4ကြောင်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်ကျမတို့မိန်ကလေးတွေအိမ်တော်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစင်စားနိုင်ပဲဖုန်းမယူဘိန်းမစားတဲ့အိမ်တော်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါအရက်တောက်သူရောင်းသူတွေကတော့ပြောမပြတက်လာအောင်ပါပဲရှင်ပြည်သူအားကိုရတဲ့ VOA အမြဲအားပေးနေတာပါဒီထက်မကအောင်မြင်ပါစေရှင
်ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာအဖောင်းပြင်းမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစီပြဿနာကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။ဒ ရင်ဖွင့်လာတဲ့သောရရှင်တချို့ရဲ့စာရည်ထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပါဝင်ခြင်းလို့ပါကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုတဲ့သောရရှင်ကြော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေပြောင်းလုပ်သားတွေရဲ့ဘဝကမလွယ်ပါဘူးဗျာထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရင်းနဲ့ဖမ်းခိုင်းပါတယ်သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်ရယူသားသားမှန်မှန်ကန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူးထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ကင်းဝေးကြပါစေဗီဒီယိုကိုလည်းအမြင်နဲ့နားဆင်ဖြစ်ပါတယ်ဗျာ
။ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝပါဆိုပြီးတော့သူတွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ရှင်။သောရရှင်ဒီအားလုံးပုံမကောင်းမွန်အဆင်ပြေတဲ့တနေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်။ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရေဝန်ချံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဧတံဒါကျော်စီစဉ်ပြဆက်တဲ့မြမပြီမပေးစာကဏ္ဍဖြစ်ပါတယ်အခုဆက်ပြီးတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုတင်ဆက်ပြရစီနိုင်ငံတကာကသတင်းတွေကြီးရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်နဲ့အဲ့ဒါတွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစီဘူးမန်ညိုညိုလွင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံတချို့မှာအကြောင်းအမျိုးမျိုးကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာနဲ့ဒီလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေတဲ့အကူအညီဝန်ထမ်းတွေအကြောင်းပြောပြပေးထားပါတယ်ခင်ဗျာ
ဒီကနေ့ကမ္ဘာနိုင်ငံတချို့မှာစစ်ဘေးစစ်တမ်းဆင်းရဲမွဲတေမှုတဘာဝဘေးရန်တွေရဲ့ကမ္ဘာကပ်ရောဂါအမျိုးမျိုးစတဲ့အကြောင်းတရားတွေကြောင့်စားနပ်ရိက္ခာခေါင်းမမှုတွေအိုးအိမ်မဲ့နေထိုင်စရာမရှိတာတွေအပြင်လူသားတဦးချင်းစီရဲ့ဘဝရပ်တည်မှုအတွေ့အခက်အခဲဆင်းရဲဒုက္ခတွေကြုံတွေ့နေကြရတာပါဒီအတွက်လဲကုလသမဂ္ဂအနေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးနိုင်ငံပေါင်း63နိုင်ငံကအခက်အခဲတွေရင်ဆိုင်နေရတဲ့သူပေါင်းတန်း200ကျော်ကိုလူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့တွေကိုပေးနေရတယ်လို့ဆိုပါတယ်ဒီလိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့အတွက်ကမ္ဘာဒေသအနှံ့ကသက်ဆိုင်ရာနိုင်ငံတွေကိုကုလသမဂ္ဂဝန်ထမ်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကဝန်ထမ်းတွေတွားရောက်လုပ်ကိုင်ကြတဲ့အခါပဋိပက္ခတွေကြားမှာထိခိုက်မှုတွေအသက်ဆုံးရှုံးမှုတွေလည်းအများကြီးကြုံတွေ့ကြပါတယ်။ဒါကြောင့်လည်းဒီဝန်ထမ်းတွေကိုဂုဏ်ပြုအတိမတ်ထားတဲ့အနေနဲ့2009ခုနှစ်ကစပြီးနှစ်စဉ်ဩဂုတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။အဲ့ဒီဩဂုတ်လ19ရက်နေ့ဆိုတာကလွန်ခဲ့တဲ့2003ခုနှစ်တုန်းကအီရတ်နိုင်ငံဘက်ဒဲမြို့က
ကဲနောဟိုတယ်ဘုံခွဲတိုက်ခိုက်ခံရပြီးကုလသမဂ္ဂရဲ့အီရတ်နိုင်ငံဆိုင်ရာအထူးတန်တမန်အပါအဝင်အခုညီပေးနေတဲ့ဝန်ထမ်း22ဦးသေဆုံးခဲ့ရတဲ့နေလည်းဖြစ်ပါတယ်လုံငန်းတွေ2021ခုနှစ်ထဲမှာလည်းအကူအညီပေးရေးလုပ်ငန်းတွေလုပ်နေတဲ့ဝန်ထမ်းပေါင်း460ဟာတိုက်ခိုက်မှုတွေခံခဲ့ရတာကြောင့်ဝန်ထမ်း140အသက်ဆုံးရှုံးခဲ့ရပါတယ်။203ဦးကတော့ထိခိုက်ဒဏ်ရာရခဲ့ပြီး119ဦးကတော့ပြန်ပြီးဆွဲခံရတာကိုရင်ဆိုင်ကြုံတွေ့ကြရတာပါ။လူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့ဝန်ထမ်းတွေအများဆုံးနှောက်ယှက်တိုက်ခိုက်ခံရတဲ့နေရာဒေသတွေကတော့တောင်ဆူဒန်၊အာဖဂန်နစ္စတန်နဲ့ဆီးရီးယားတို့ဖြစ်ပါတယ်။အခု2022ခုနှစ်ထဲမှာရုရှားယူကရိန်းစစ်ပွဲကြောင့်အထောက်ပံ့အကူအညီပေးရေးဝန်ထမ်းတွေထိခိုက်သိမ်းဆုံးမှုအရေအတွေ့ပိုပြီးများလာနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကမ္ဘာ့ကာယရောဂါကိုဗစ်အခြေအနေရဲ့ရိုက်ခတ်မှုကြောင့်လည်းဖွံ့ဖြိုးဆဲနိုင်ငံတွေမှာဆင်းရဲမွဲတိမ်မှုတွေပိုများလာတဲ့အပြင်ဥရုယာသီပြောင်းလဲဖောက်ပြန်မှုတွေကြောင့်စားနပ်ရိက္ခာခေါင်းပါပြတ်လတ်မှုတွေကြုံရတာကြောင့်အခု2022ထဲမှာလူပေါင်း294သန်းလောက်ဟာလူသားချင်းစာနာမှုစာကူအရာကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံ DRC ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအများဆုံးလိုအပ်နေတဲ့နိုင်ငံဖြစ်ပြီးခန့်မှန်းချေလူပေါင်း28သန်းလောက်အကူအညီလိုနေတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြထားပါတယ်။အာရှတိုက်မှာတော့အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအများဆုံးလိုနေတဲ့နိုင်ငံတွေဖြစ်တယ်လို့လည်းဆိုပါတယ်ရှင
်။မန်ညိုညိုလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကတုဒအစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပါရစေ။ Netflix ကုမ္ပဏီကထုတ်လုပ်တဲ့ Stranger Things TV ဇလန်းတွဲစီးရီးကိုအခြေခံထားတဲ့ copy sign တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်လှစ်ထားပါတယ်။အမေရိကန်ပြည်ထောင်စုညူဂျာစီပြည်နယ်ကကမ်းခြေမြို့လေးဖြစ်တဲ့ Asbury Park မှာခေဟောင်းပင်ဘောဂိမ်းဆက်လေးတွေစုစည်းထားတဲ့ဂိမ်းဆိုင်လေးတစ်ဆိုင်ဖွင့်ထားပါတယ်။ဒီလိုကဘာတလွားကထူးခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပေးပါပါ
Netflix ကုမ္ပဏီထုတ် Stranger Things TV ဇလန်ဒရီစီးရီးကိုအခြေခံထားတဲ့ Coffee Sign တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်လှစ်ထားပါတယ်။ဒီ Coffee Sign ထဲမှာ Stranger Things ဇလန်ဒရီတွေကခေတ်ဟောင်း1980ပြည်နှစ်တွေကသချင်းတွေကိုနားထောင်နိုင်တယ်လို့ရုပ်ရှင်ဇလန်ဒရီတွေကအပြင်အစီအတွေနဲ့မိစ္ဆာကောင်ရုပ်တွေကိုလည်းပြသထားပြီးတော့လာရောက်သုံးဆွဲတဲ့သူတွေအနေနဲ့တပုံတွဲရိုက်နိုင်ပါတယ်။အစားအသောက်တွေကလည်းရုပ်ရှင်ဇလန်ဒရီတွေကအစားအသောက်တွေဖြစ်ပြီးတော့မိစ္ဆာကောင်ပုံစံလှုပ်ထားတဲ့အီတလီခောက်ဆွဲပါစတာနဲ့အဓိကဇက်ကောင်မင်းသမီး11ကြိုက်တဲ့ waffle မုန်းတွေကိုလည်းမှာယူစားတောက်နေပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေလည်းပြန်ပြီးများလာနေတာကြောင့်ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တနအီတိုင်းမှာလူတစ်ကြိမ်ဝင်ရင်အယောက်20ပဲဝင်ခွင့်ပေးပြီးတော့ဒီဆိုင်မှာစားတောက်ဖို့အတွက်ကြိုတင်နေရမှာရပါတယ်။တိုကျိုမြို့မှာအခုလိုဇလန်းတွဲကောင်းစင်တဲ့စားတောက်ဆိုင်တွေ coffee ဆိုင်တွေခေတ်စားလာနေပြီးနင်ဂျာလိုဝှက်ထားတဲ့စပွဲထိုးတွေသွေးဆုပ်ဖုတ်ကောင်ဗန်ပါယာလိုတူပထားတဲ့ဆိုင်တွေလည်းရှိပါတယ်။ဒါပေမဲ့လည်းခီးသွားတွေကိုမိခိုအားထားတဲ့တခြားစီးပွားရေးတွေလိုပဲစားတောက်ဆိုင်လုပ်ငန်းဟာကပ်ရောဂါကြောင့်အကျော်လေးထိခိုက်ခဲ့ရပါတယ်ရှင
်။ American ပြည်တော်စုနယူးဂျာစီပြည်နယ်ကကမ်းခြေမြို့လေးဖြစ်တဲ့ Asbury Park မှာခေဟောင်းပင်ဘောဂိမ်းဆက်လေးတွေစုစည်းထားတဲ့ဂိမ်းဆိုင်လေးတစ်ခုကိုဖွင့်လှစ်ထားပါတယ်။ Silver Ball Retro Arcade လို့နာမည်ပေးထားတဲ့ဒီဂိမ်းဆိုင်လေးမှာခေတ်အဆက်ဆက်ကထုတ်လုပ်ခဲ့တဲ့ပင်ဘောတန်လုံးလေးတွေကိုပြစ်တင်ကစားရတဲ့ဆက်အလုံးပေါင်း150ကိုစုစည်းပေးထားပါဗျ။1950ခုနှစ်ကထုတ်လုပ်ခဲ့တဲ့ဆက်တွေအထိပါရှိတာကြောင့်ငယ်ဘဝကဆော့ခဲ့မှုတဲ့ဂိမ်းလေးတွေကိုပြန်ဆော့ကျင်သူတွေအတွက်အမှတ်တရဖြစ်စေတာပါ။ဗီဒီယိုဂိမ်းတွေနဲ့မတူဘဲဆက်ပစ္စည်းတွေကိုလက်တွေ့ကိုင်တွေ့ဆော့ကစားရတဲ့အတွက်လည်းမတူညီတဲ့အတွေ့အကြုံတွေကိုပေးတယ်လို့လာရောက်ကစားသူတွေကတော့ပြောကြပါဗျ။ဒီဆိုင်လေးကို2009ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ Robert Evanto နဲ့ Steve Zuckerman တို့နှစ်ယောက်ပူးပေါင်းတည်ထောင်ခဲ့တာပါ Robert Evanto ရဲ့ Autism ယောဂါရှိသူတမီးဖြစ်သူကပင်ပေါ်ကစားရတာကိုနှစ်သက်တဲ့အတွက်ဒီဆက်တွေကိုစူးစီးထားပေးခဲ့တာပါခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစပုံမှုတူဟာဖီလိုပီနန်အမုံလေးတုံးပြီးအီတလီခောက်ဆွဲပါစတာကိုစံသက်ထုတ်လုပ်နေပါတယ် Renew Check ဆိုသူအမျိုးသမီးဟာကိုဗစ်ကယောဂါကာလ2020ခုနှစ်အတွင်းအခုလိုအကြံဉာဏ်ရပြီးတော့ဆန်သက်ထုတ်လုပ်ခဲ့တာပါ။ပီလိုပီနန်ဥရီဟာတတ်ထုတ်တဲ့နဲ့ဗိုက်တာမင် C ကျွေးဝပြီးတစ်နှစ်ပတ်လုံးစိုက်ပျိုးလို့ရတဲ့သီးနှံဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းစိုက်ပျိုးတဲ့ပီလိုပီနန်နဲ့ဟင်းချက်လို့ရတဲ့ငပြိုးသီးတစ်မျိုးကိုသုံးပြီးထုတ်လုပ်တဲ့အီတလီခောက်ဆွဲပါစတာကိုသူတီထောင်ထားတဲ့ Eldente Africa ဆိုတဲ့ကုမ္ပဏီကနေရောင်းချပေးပါတယ်။ခောက်ဆွဲတစ်ထုပ်ကို2ဒေါ်လာကနေ5ဒေါ်လာနှုန်းသတ်မှတ်ပြီးအွန်လိုင်းကနေလည်းရောင်းချပေးတယ်လို့အပတ်စဉ်ထွက်တဲ့ Farmer Market လေသမားဈေးမှလည်းရောင်းချပေးပါတယ်။အာဖရိကဒေသတွေပစ္စည်းတွေအသုံးပြုထားတဲ့အတွက်အစားအသောက်ဖူလုံရေးမှလည်းအထောက်အကူဖြစ်စေမယ်လို့သူယုံကြည်တဲ့အကြောင်း check ကပြောပါရရှင
်။ရင်းသင်းနိုင်ငံသားအလွတ်ရင်ငုတ်သမားတဦးဟာကမ္ဘာအနှံ့ဆုံးရင်ငုတ်ဆန်ကျင်ကိုတင်လိုက်နိုင်ပါတယ်။အသက်26နှစ်အရွယ်အာနိုဂျရက်ဟာကရေဘီယံကျွန်းစုရိနာကဒဘာဟားမတ်စ်နိုင်ငံသားမှာအနက်ပေ393ပေကျော်ကိုဖားချီတော်နှစ်ဖက်ထဲနဲ့ရင်ငုံနိုင်ခဲ့တာပါအချိန်3မိနစ်နဲ့34စက္ကန့်ကြာမြင့်ခဲ့ပြီးတော့ဂျရက်အတွက်တော့ဒါဟာကမ္ဘာစံချိန်9ခုမြောက်ကိုချိုးလိုက်နိုင်တာပါနှစ်စဉ်ကျင်းပတဲ့ Vertical Blue ရင်ငုံပြိုင်ပွဲမှာတခြားအားကစားသမား41ယောက်နဲ့ရှင်ပြိုင်ခဲ့တာပါ10ရက်ကြာကျင်းပတဲ့ဒီပြိုင်ပွဲမှာအားကစားသမား1ယောက်အနေနဲ့အားကစားနည်း2မျိုးကို6ကြိမ်ရှင်ပြိုင်နိုင်ပြီးတော့ဂျရက်ကဖားချီတော်နှစ်ဖက်နဲ့ရင်ငုံတာကိုပဲအာယုံဆိုင်ရှင်ပြိုင်ခဲ့တာပါပထမနေ့ကလေးကအနက်383ပေကျော်အထိငုတ်ပြီးစံချိန်ချိုးခဲ့သလိုသရုတ်ထနေ့မှာလည်းပေ390အထိငုတ်နိုင်ခဲ့ပါတယ်။နောက်ဆုံး6ရက်မြောက်နေ့မှာတော့အနက်ပေ393ပေကျော်အထိငုတ်ပြီးကမ္ဘာအနက်ဆုံးရင်ငုတ်စံချိန်တစ်ကိုတင်လိုက်တာပါခင်ဗျာ
PO American အတန်ရဲ့တနင်္လာနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူတွဲထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းတွေဆိုရင် vuamisvamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုရဲမွန်ကပြောပြပေးပါမယ်။
ရုရှားသမ္မတဗလာဒီမာပူတင်ရဲ့လူယုံသူဖြစ်တဲ့အလက်ဇန္ဒားဒူဂျင်နာရဲ့သမီးဖြစ်သူဟာကားဘုံးပောက်ကွဲမှုကြောင့်တနင်္ဂနွေနေ့ကတေဆုံးသွားကြောင်းရုရှားအာဏာပိုင်တွေကပြောပါရယ်အသက်29နှစ်အရွယ်ရုံမြင့်တန်ကြားသတင်းဝေဖန်သုံးသက်သူဒရီယာဒူဂျင်နာဟာသူ့ဖခင်နဲ့အတူတက်ရောက်ခဲ့တဲ့ယဉ်ကျေးမှုပွဲတော်ကနေတူးတဲ့ကားမောင်းပြန်လာစဉ်ဘုံးပောက်ကွဲပြီးတေဆုံးခဲ့ပါရယ်ပြန်ကန်ဤအချိန်ကြာမှသူမရဲ့ဖခင်ကတခြားကားတစ်စီးကိုယူပြီးတနီယာကိုထွက်သွားတဲ့အတွက်ကြောင့်ဒရီယာဒူဂျင်နာကဖခင်ကားကိုယူဆောင်မောင်းနှင်လာစဉ်မှာအခုလိုပောက်ကွဲမှုဖြစ်သွားခဲ့တာလို့မျက်မြင်တက်တဲ့တွေကိုကိုးကားပြီးတချို့ရုရှားမီဒီယာတွေမှာဖော်ပြကြပါဗျာ။ယူကရိန်းနိုင်ငံရဲ့ဇပိုရီဇီယာနျူကလ িয়ার ဒဟာပေးဆက်ယုံနဲ့တိမ်မဝေးလှတဲ့နီကိုပိုမြို့မှာတနင်္ဂနွေနေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခံရပါဗျာ။ဒီသတင်းပတ်အတွင်းမှာပဲရုရှားရဲ့ယူကရိန်းကျူးကျော်စစ်ကာလ6လပြည့်လာချိန်မှာရုရှားဘက်ကရရဆက်ဆက်တခုခုလှုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမာဇလန်စကီးကလည်းသတိပေးထားပါဗျာ။မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာအာရမထိမ့်သိမ်းခိုင်းစေခံရတဲ့လိန်လယ်တဲ့အလုပ်တွေတီထောင်မှုဆွဆွဲချက်နဲ့ဟောင်ကောင်သား9ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊ထိုင်းနဲ့လာအိုတို့လိုနိုင်ငံတွေမှာဝင်ငွေကောင်းတဲ့အလုပ်ကိုင်တွေနဲ့မလုံပေးခေါ်ယူပြီးပြန်ခွင့်မပေးဘဲအာရမခိုင်းစေခံရကြောင်းခိုင်းစေခံရသူတွေကဒီလာပိုင်းတွေအတွင်းမှာပဲပြောဆိုကြတာပါ။ရဲထံအကူအညီတောင်းခံမှု36ခုစလုံးနီးပါးဟာအလိန်ညာအလုတ်တွေနဲ့ဆက်ဆက်ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ရဲ့ရာဇဝတ်ကိုင်များဆိုင်ရာဘယူရိုအကြီးတန်းရဲမှူးတိုနီဟိုကပြောပါတယ
်။တရင်ချင်းချုပ်ကိုကိုရဲမုံကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကလည်းကိုရဲမုံပဲဖြစ်ပါတယ်။အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charleston Mott နဲ့ Darren Smith တို့ဖြစ်ကြပါတယ်။သောတာရှင်တဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.